ချင်းပြည်နယ်တီလိမ်မြို့နယ်ဟိန်စိန်ကျေးရွာအနီးတစ်ဝိုက်မှာစစ်ကောင်စီတပ်နဲ့ချင်းပြည်သူ့ကာကွယ်ရေးပူးပေါင်းတပ်ဖွဲ့တို့တိုက်ပွဲတွေဖြစ်ပွားနေပြီးတော့လေကြောင်းအကူသုံးပြရတဲ့အထိပြင်းထန်ကြောင်း PDF တာဝန်ရှိသူတွေကပြောပါတယ်တရင်တပတ်ကြော်ချာတိုက်ပွဲကြောင့်ကုံသွယ်ရေးကားလမ်းပိတ်နေသလိုဒေသတွင်းစားနပ်ရိက္ခာပြက်လက်နေပြီလို့လည်းမြို့ကန်တွေကပြောပါရယ်ရန်ကုန်ကဖေးပို့လာတဲ့သတင်းကိုကိုသားညုံကပြောပြပေးမှဖြစ်ပါတယ်ဗျာ
ချင်းပြည်နယ်တီးတိမ်မြို့နယ်ကလေးတီးတိမ်ကားလမ်းမပေါ်ကဟင်စင်ကြီးရွာနီးတဝိုက်မှာဒီကနေ့မနေ့စောစောပိုင်းကစစ်ကောင်စီတပ်နဲ့ချင်းပြည်သူ့ကာကွယ်ရေးပူးပေါင်းတပ်ဖွဲ့တွေကြားတိုက်ပွဲဖြစ်နေပါတယ်စစ်ကောင်စီတပ်ကရဟတ်ရန်ပါဝင်လက်နက်ကြီးတွေနဲ့ပြစ်ခတ်တိုက်ခိုက်နေတယ်လို့ PDF ဇိုလန်ပြည်ညာရေးတာဝန်ရှိသူတူကပြောပါတယ်
ဒီနေ့မနေ့ကတော့ကလေးမြို့ကနေကလေးယူနီဗာစီတီဝင်းရနေတော့အမြောက်တုံးလေးနဲ့တောက်လျှောက်မနေ့ကနေကျတော့နေဆက်ပြတယ်ချင်းနိုင်ခွဲလောက်ကျတော့ဖတ်သေးမရှိနဲ့လားလာပြီးတော့လာပြီးတော့လက်ဆက်တက်တဲ့ကလေးနေရပေါ့နော
်ဒီတိုက်ပွဲမှာတော့ PDF ဇိုလန်ကလေး PDF ချင်းမျိုးသားတပ်ဦး CNF ဇိုဂန်အာမီစတဲ့ပူးပေါင်းအဖွဲ့နဲ့စစ်ကောင်စီတပ်တွေကြားတိုက်ပွဲဖြစ်နေတာပါအင်အားတရာဝန်ကြီးလောက်ရှိတဲ့စစ်ကောင်စီတပ်ဖွဲ့ဝင်တွေဟာဟင်စင်ကျေးရွာနီးတိုင်းငံကြီးရောက်အောင်နာမှာတက်ဆွဲထားပြီးတော့တိုင်းငံကြီးရောက်ဘက်ကိုရှေ့ဆက်တိုးနိုင်ဖို့အတွက်အခုလိုလက်နက်ကြီးနဲ့ရောဒီကြောင်ကနေပါပြစ်ကူတက်ခိုက်နေတာလို့သူကပြောပါတယ်။ပြီးခဲ့တဲ့ဇန်နဝါရီလ15ရက်နေ့ကလည်းတိတိမြို့နယ်တိုင်းငံကြီးရောက်မရောက်ခင်ဟင်စင်ကြီးရောက်နာမှာစစ်ကောင်စီတပ်နဲ့ချင်းကာကွယ်ပူးပေါင်းတပ်ဖွဲ့တွေတိုက်ပွဲဖြစ်ပြီးတော့အဲ့တိုက်ပွဲမှာစစ်ကောင်စီဘက်ကတိုက်လေနဲ့တက်ခိုက်ခဲ့တယ်လို့ချင်းပြူသားကာကွယ်အဖွဲ့တာဝန်ရှိသူတွေကပြောပါတယ်။တိုင်းငံကြီးရောက်လမ်းဆုံဟာချင်းပြည်နယ်နဲ့စကိုင်းတိုင်းဘက်သွားလာရေးမှာအဓိကကျတဲ့လမ်းကြောင်းတစ်ခုဖြစ်လို့စစ်ကောင်စီတပ်ကရောကာကွယ်တပ်ဖက်ကပါထိန်းချုပ်နိုင်ဖို့ကြိုးစားနေတာလို့ PDF ဇိုလန်ပြည်ညာရေးတာဝန်ရှိသူတူကပြောပါတယ်
။ဒီတိုင်းနဲ့တိုင်းဆောင်ကကျွန်တော်တို့ချင်းပြည်နယ်မြောက်ပိုင်းစကိုင်းတိုင်းနဲ့ကျွန်တော်တို့အဲ့ဒီလမ်းအတိုင်းကြောက်တဲ့အချိန်ဒီလူမျိုးရောက်တယ်ခလန်းပြည်နယ်ဟာခါပလိုက်လိုက်တိုင်းဆောင်အဓိကကျတာပေါ့နော်
။တိတိပဲဒီမနေ့တိုက်ပွဲဖြစ်ပွားတာနဲ့ပတ်သက်လို့မသိရသေးတဲ့အကြောင်းနဲ့မနေ့ကမတူပီမြို့နယ်ရေစွာမြို့ရေစခန်းတက်ခိုက်ခံရတဲ့အကြောင်းစစ်ကောင်စီပြောခွင့်ရဘူးချုပ်စော်မင်းထွန်းကပြောပါတယ
်။ဘက်မှာတော့ဒီနေ့ဖြစ်တာဆိုတော့ကျွန်တော်လက်မသိသေးပါဘူးဗျာ။မတေးကတော့ကျွန်တော်တို့ရေစွာဘက်မှာပဲရှိတယ်။အရေစွာနေနေရဲစခန်းပေါ့။အဲရေစွာနေရေနေနေရဲစခန်းကိုကျမ်းပဲ40လောက်လာပြီးဖြတ်ခဲ့တာရှိတယ်။မတေးကတော့ဒီလက်ဆက်တပိုင်းလောက်ကျွန်တော်တို့ကစိတ်ပြီးချိုးတယ်။အများကြီးပဲဖြစ်စဉ်ရှိပါတယ်။အဲဒီစဉ်ပါ
။တိတိမြို့နယ်ကလေးတိတိကားလမ်းမပေါ်မှာဟင်စင်ကြီးရောက်ဘက်မှာတိုက်ပွဲဖြစ်ပွားနေတာတပတ်ကျော်ကြာမြင့်နေပြီဖြစ်တယ်လို့ဇမဆက်တွေကလည်းပြတ်တောက်နေပါတယ်ဒီအတွက်ကြောင့်မလို့တိတိမျိုးအတွင်းကုံစီပြတ်တောက်မှုဖြစ်နေတယ်လို့တိတိမျိုးကံတူကပြောပါတယ်တိတိမှာလူရနေတဲ့စားတောက်ကုံတွေအတွက်တွန်းဆံမျိုးနယ်ကနေပြီးတော့စကိုင်းတိုင်းဘက်ကိုပတ်ပြီးတော့ဝေယူနေရလို့တေယူပို့ဆောင်ရေးစိတ်ကြီးမြင့်နေတယ်လို့အခြားမျိုးကံတူကပြောပါတယ
်တွန်းဆံဟာဟာလို့ကြက်တော့တွန်းဆံနဲ့စကိုင်းတိုင်းနဲ့ဆက်အဲ့ဒါဖြစ်ပြီးမှတွန်းဆံကနေတိတိကိုပြန်လဲတာကွန်ဂျီနောကပေါ်တော့ဆိုရင်ကျွန်တော်တို့ဒီမှာစာနာတေးမပန်စာက2000နဲ့ရောက်တာအခုဆို2500လောက်ရှိတာဗျတေးစရေရောက်ခဲ့
ဇန်နဝါရီလ10ရက်နေ့ကစလို့စကိုင်းတိုင်းကလေးမြို့နယ်ကနေတက်လာတဲ့စစ်ကောင်စီတပ်နဲ့ဒေသခံချင်းကာကွယ်ရေးတပ်တွေကြားမှာတိတိမြို့နယ်အတွင်းတိုက်ပွဲတွေစတင်ဖြစ်ပွားလာခဲ့တာပါတိတိမြို့နယ်တွင်တိုက်ပွဲတွေကြောင့်အနီးအနားရွာသား1500ကျော်လဲစစ်ပီးကိုတင်းရှောင်နေကြပါတယ်ခင်ဗျ